ရိုဟင်ဂျာတွေပေါ်မှာလူမျိုးလုံးတက်ဖြတ်တယ်ဆိုတဲ့ဆက်ဆွဲချက်နဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့ပစ္စည်းတင်ဖို့ရောင်းချဝင်ပိတ်ထားပေမဲ့အစ္စရေးကုမ္ပဏီတစ်ခုဟာစစ်လက်နဲ့ပစ္စည်းတွေကိုဆက်ပြီးရောင်းချပေးနေတယ်လို့ Justice for Myanmar လူခွင့်ရေးအဖွဲ့ကကြက်တပရီနေမှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်။အစ္စရေးစစ်လက်နဲ့ပစ္စည်းကုမ္ပဏီ CAA ကနေထုတ်လုပ်တဲ့လက်နက်တွေကို2019ခုနှစ်တွင်မှာတင်ဖို့ပေးခဲ့တာဖြစ်ပြီးတော့ Rifle တနက်ထုတ်လို့ရမှာတုံးတဲ့Fiber Plastic အပိုင်းတွေအတွက်ပုံစံကွက်တွေပါပါတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဂျာဂန်ပွဲစားကုမ္ပဏီဖြစ်တဲ့ Star Safari Group ကနေတဆင့်အစ္စရေးတို့စစ်လက်နဲ့ပစ္စည်းတွေတင်ပို့ခဲ့တာလို့ပြောပါတယ်။ဒီကုမ္ပဏီကိုအမေရိကန်ကဒီနှစ်အစောပိုင်းမှာပဲတန်ခတ်အရေးယူထားတာလည်းဖြစ်ပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်ကနေနယ်မြေရှင်းလင်းလုပ်ခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့ဥရောပကနေပိတ်ဆို့အရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီရောင်းချအခွင့်ကိုဘယ်သူကနေခွင့်ပြုခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အစ္စရေးလူခွင့်ရရှင်နေ ETA Mac ကအစ္စရေးရှိနေချုပ်စီကိုစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အစ္စရေးကမြန်မာကိုလက်နက်တွေဆက်ပြီးရောင်းချပေးခဲ့တယ်လို့2019မှာစောင့်ကြည့်လေ့လာနေတဲ့ Middle East Eye ကအစီရင်ခံစာတင်ခဲ့တာပါ။မြန်မာနိုင်ငံကို CCA ကုမ္ပဏီကတော့သူတို့ကုမ္ပဏီကအရက်ဖက်သုံးတက်တာထုတ်လုပ်ကြတဲ့စစ်ဖက်နဲ့ကာကွယ်ဆိုင်ရာကိစ္စတွေမှာဥပဒေနဲ့အညီဆောင်ရွက်တယ်လို့ပြောဆိုခဲ့ပါတယ်။